ကျန်းခံတာလို့မာဝါရဲ့လားတူတော်မောင်ငိမ့်ငိမ့်နိုဘယ်ဆုရဒေါက်တာမာတင်လူသာကင်းရဲ့နာမည်ကြီးစကားတစ်ခွန်းရှိတယ်။အဲ့ဒါကဘာလဲဆိုတော့မတရားမှုတစ်ခုမှကြားနေတယ်ဆိုရင်တင်ဟာဖိနှိပ်သူဘက်ကလိုက်ဖို့ရွေးချယ်လိုက်တာနဲ့အတူတူပါပဲတဲ့။ဒီစကားဟာအမှန်တရားကိုမျက်နှိုးတဲ့သူတွေအတွက်တမိုင်းဝင်စကားတစ်ခွန်းဖြစ်ခဲ့ပါတယ်ငါတူ။ပြီးခဲ့တဲ့ဧပြီလ2ရက်နေ့ကမန္တလေးတိုင်းဒေသကြီးအတွင်းမှာတရားဝင်စေကူတာကွင့်လိုင်စင်မရှိဘဲစေဝါကူတာနေတဲ့လုပ်ငန်းလုပ်ကိုင်နေတဲ့သူတွေကိုထိထိရောက်ရောက်အရေးယူပေးဖို့လွှတ်တော်မှာအဆိုတင်သွင်းခဲ့တယ်။အဆိုတင်သွင်းတဲ့သူကမန္တလေးတိုင်းဒေသကြီးအောင်မြေသာဆန်းမဲဆန္ဒနဲ့အမှတ်1ကလွှတ်တော်ကိုယ်စားလှယ်ဒေါက်တာညီမင်းဟန်ပါ။အဲ့ဒီအဆိုကိုလွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ26မဲ၊ကန့်ကွက်မဲ28မဲ၊ကြားနေမဲ4မဲနဲ့ရှုံးနိမ့်သွားခဲ့တယ်။ဒီသတင်းကိုဖတ်ရရချင်းကငါဖြင့်အန်အောလုံးအကြီးလို့ကိုမျက်စီကိုမယုံနိုင်အောင်ဖြစ်ခဲ့ရတယ်။ဒီအဆိုဟာအင်မတန်မှကောင်းမွန်တင့်မြတ်ပြီးငါတို့နိုင်ငံသူနိုင်ငံသားတွေအဖို့အမှန်တကယ်အကျိုးရှိစေမယ့်အဆိုတစ်ခုပါဒါကိုအသိဉာဏ်ရှိတဲ့သူတိုင်းပညာတတ်တဲ့သူတိုင်းထမင်းစားနေတဲ့သူတိုင်းကအလွယ်တကူခွဲခြားစိတ်ဖြာပြီးသိနိုင်ကြပါတယ်ဒါကိုပြည်သူတွေအကျိုးစီးပွားဖြစ်ထွန်းစေဖို့အတွက်ပြည်သူတွေကိုကိုစားပြုဖို့အတွက်ပြည်သူတွေကိုယ်တိုင်ကရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ကြတယ်ဆိုတော့နားမလည်အောင်ဖြစ်ရပါတယ်ဒီအဆိုကိုကန့်ကွက်တဲ့သူတွေကြားနေတဲ့သူတွေဟာပြည်သူအကျိုးစီးပွားပြတ်သုံးသွားတာကိုလိုလားနေတဲ့သူတွေလားပြည်သူကိုရန်သူလို့သဘောထားနေတဲ့သူတွေလားမတမာသူတွေကိုအကာအကွယ်ပေးဖို့ဒါမှမဟုတ်မတမာသူတွေနဲ့အကျိုးတူစီးပွားပဲဖြစ်နေကြလို့ကန့်ကွက်နေကြတာလားဆိုတာမေးခွန်းထုတ်ရတော့မှာပါဒီအဆိုကိုဘာကြောင့်ကန့်ကွက်ခဲ့ကြရသလဲဆိုတာကန့်ကွက်တဲ့သူတွေဘက်ကနေဖြေရှင်းပြတာမျိုးငါတို့ပြည်သူတွေအမှန်တကယ်သိကျင်ကြားကျင်ကြမှာပဲဟိုရင်တုန်းကလည်းတန့်ငယ်မရိမှုကျူးလွန်တဲ့ရာဇဝတ်ကောင်တွေကိုတည်တံ့ပေးဖို့အတွက်လွှတ်တော်မှာအဆိုတင်သွင်းခဲ့ရမှာမဲခွဲဆုံးဖြတ်ပြီးရှုံးနိမ့်သွားခဲ့ရဘူးလေအဲ့ဒီတော့ကလည်းငါတို့ပြည်သူတွေနားမလည်နိုင်အောင်ဖြစ်ခဲ့ကြရဘူးတယ်ပြည်သူတွေကိုကိုစားပြုမယ်ဆိုပြီးပြောင်းလဲချိန်တန်ပြီဆိုပြီးပြည်သူတွေရွေးချယ်တင်ပြောင်းလိုက်တဲ့ကိုယ်စားလှယ်တွေကဘာကြောင့်ပြည်သူတွေစန္ဒနဲ့တရားတွေမကျနိုင်ကြရတာလဲငါတို့နိုင်ငံကမြို့ရွာတွေအနှံ့မှာအခုလိုမျိုးတရားမဝင်စေကုခန်းတွေလိုင်စင်မဲ့စေကုနေတဲ့ဒေါက်တာရန်ကူတွေကြောင့်ငွေကြေးအရရောအသက်အိုးအိမ်စီးစိမ်ရပါနစ်နာဆုံးရှုံးနေရတဲ့ပြည်သူတွေဒုနဲ့ဒေးပါအမှန်ဆိုဒီကိစ္စဟာလွှတ်တော်မှာမဲခွဲဆုံးပြတ်နေရမယ့်အဆင့်ထိရောက်လာရမယ့်အနေအထားမျိုးမဟုတ်ပါဘူးဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေပြီးလိုင်စင်မဲ့ဆေးကုသတာလိုင်စင်မဲ့ဆေးကန်းတွေဖွင့်တာဖြစ်တဲ့အတွက်ကျူးလွန်တဲ့သူတွေကိုရဲအရေးပိုင်အနေနဲ့တည်ဆဲဥပဒေရအရေးယူပြီးဖမ်းဆီးထောင်ချလို့ရနေပါပြီ။တိုင်မအရေးယူမယ်ဆိုတဲ့အနေထားလည်းမဟုတ်ပါဘူး။အခုလိုလိုင်စင်မဲ့ဆေးကုသနေတဲ့ဒေါက်တာရန်ကူတွေအကြောင်းလိုင်စင်မဲ့ဆေးကန်းတွေအကြောင်းနေစဉ်ထုတ်သတင်းစာဂျာနယ်တွေအတန်လွင့်ဌာနတွေကနေအချက်လက်အတိအကျနေရအတိအကျနဲ့ဖော်ထုတ်ရေးသားပြီးသတင်းလွှင့်နေကြတာလည်းများလှပါပြီ။ဒါပေမဲ့အရာမရောက်ပါဘူးငါတို့။ဝတ္တမသူတွေအလံတလူလူလွှင့်နေစေ၊ခေါင်းထောင်နေစေ၊ပြည်သူတွေအကြီးအကျယ်ထိခိုက်နစ်နာနေရစေပါ။လွှတ်တော်ကိုယ်စားလှယ်တွေနဲ့ဌာနဆိုင်ရာကတာဝန်ရှိတဲ့သူတွေရဲဝန်ထမ်းတွေစာမဖတ်ကြဘူးလား။သတင်းတွေနားမထောင်ကြဘူးလား။ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုမကာကွယ်ပေးကြတော့ဘူးလားလို့မေးချင်ပါတယ်။ဒီတရားမဝင်စေကုကန်းတွေဒေါက်တာရန်ကူတွေဟာရန်ကုန်မြို့ကြီးရဲ့ကြည်မြင်နိုင်လသာလမ်းမတော်ဘူတထောင်တို့လူမျိုးနယ်တွေမှာတော့မျိုးလေကောင်ကြကြမှာဗျောင်ကြကြဆိုင်းဘုတ်အကြီးကြီးတွေထောင်ပြီးလက်ကန်းစာဆောင်တွေဝေပြီးရုပ်မြင့်တန်ကြားတွေစာဆောင်တွေထဲမှာကြော်ညာတွေထည့်ပြီးဒေသနာရအစိုးရနဲ့ရဲဌာနကိုမထီလေးစားလုပ်နေကြတာပါအများအားဖြင့်တရုတ်နိုင်ငံသားတွေဖြစ်ကြပါတယ်စေကူတာကွင်းလိုင်စင်စေကန်းလိုင်စင်မပြောနဲ့တရားဝင်နေထိုင်ခွင့်ဗီဇာတော့အချို့ကမရှိကြပါဘူးဒီနေရာမှာလာစစ်ရင်အခြားတနေရာမှာအခြားနာမည်တစ်မျိုးနဲ့စိုင်ပြောင်းဖွင့်ပါတယ်မြန်မာနိုင်ငံသားတွေကိုပိုက်ဆံပေးပြီးနာမည်ခန့်ခိုင်းပြီးစိုင်ဖွင့်နေကြတာပါထိရောက်တဲ့အရေးယူအပြစ်ပေးမှုတွေမလုပ်ပဲခံဝင်ကြိထိုးခိုင်းတာပြည်နှံပေးတာငွေဒဏ်ဆောင်ခိုင်းတာလောက်နဲ့ပြီးသွားတဲ့အတွက်မြန်မာနိုင်ငံကဥပဒေကိုလေးစားကြောက်ရွံ့မှုလုံးဝမရှိကြပါဘူး။နေကဒေါက်တာရန်ကူတွေအများစုကတော့မြန်မာနိုင်ငံသားမြန်မာလူမျိုးတွေဖြစ်ကြပါတယ်။သူတို့ကလည်းဖမ်းမိရင်ခံဝင်ကြိထိုးခိုင်းတာလောက်နဲ့ပြီးနေတဲ့အတွက်ဥပဒေကိုမလေးစားကြတော့ပါဘူး။လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ကလည်းပြည်သူတွေကရွေးချယ်ထားတဲ့ပြည်သူကိုယ်စားလှယ်တွေဖြစ်တဲ့အတွက်ပြည်သူတွေအကျိုးစီးပွားကိုကာကွယ်ဆောင်ရှောက်ကြပါပြည်သူတွေကိုမျက်နှာမူကြပါပြည်သူတွေရဲ့ဆန္ဒကိုထပ်တူပြုကြပါလို့တိုက်တွန်းညင်ပါတယ်ပြည်သူတွေကိုဒါရထိတွေ့ခြင်းအပြင်ပြည်သူတွေရဲ့အတန်ပြည်သူတွေရဲ့ဆန္ဒကိုအနီးဆက်ဆုံးထပ်တူပြုနိုင်မှာဖြစ်တာကြောင့်ပြည်သူတွေစီစဉ်းစားခဲကြပါလို့အကြံပြုခြင်းပါတယ်အစီအဝေးတက်နေတာအခမ်းအနားတွေမှာဖဲချိုးဖြတ်နေတာတရားဖွင့်ပွဲလမ်းဖွင့်ပွဲနဲ့ကုမ္ပဏီဖွင့်ပွဲတွေမှာမိကွန်းပြောနေတာနဲ့အချိန်ကုန်နေရင်နောက်2020ရွေးကောက်ပွဲမှာရက်လက်ကောင်းတွေရမလာနိုင်ဘူးဆိုတာအကြံပေးရင်ဒီတစ်ပတ်ညှိကုံချုပ်လိုက်ပြစေမင်းလဲအရင်ငါးစီစာပြန်မှာမင်းရဲ့စာကိုမျှော်နေမဲ့ချစ်လက်စွာသောမင်းရဲ့အဖဆန်နီဦး